မန္တလေးတိုင်းမြင်းချံမြို့ကအထွေထွေအုပ်ချုပ်ရေးမှုရုံးကိုလက်ပြပုံးနဲ့တိုက်ခိုက်ခဲ့ကြောင်းမြင်းချံ Black Tiger MBT လို့အမည်ပေးထားတဲ့ဒေသခံကာကွယ်ရေးအဖွဲ့ကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။တနင်္ဂနွေနေ့ညဘက်တိုက်ခိုက်မှုကြောင်းစစ်ကောင်စီတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရသွားတယ်လို့လည်းအဖွဲ့ခေါင်းဆောင်ဘိုမိုက်ခဲကပြောပါတယ်။
လေရည်ပြပေါ့ကျွန်တော်တို့ FD တက်ဖွဲ့ရေပေါ့နော်ဒီ UG အဖွဲ့တွေကနေပြီးတော့အနိကပ်ပြီးတော့ဝင်ပြီးတော့ပေါ့နော်ကျွန်တော်တို့လက်ပြပုံနဲ့ဝင်ပြီးတော့ပြစ်ခဲ့တာပါအဲဒီမှာကျွန်တော်တို့ကင်းဆောင်နေတဲ့တသားအင်အားကြီးအတွက်တော့ကျွန်တော်တို့မသိဘူးဒါပေမဲ့ကျွန်တော်တို့ပြလိုက်တဲ့လက်ပြပုံကြောင့်ပေါ့နော်ဒီကင်းဆောင်နေတဲ့စကားဆတသား2ဦးထိခိုက်ဒဏ်ရာရသွားတယ်တယောက်ကတော့ဒီရော်ပြင်းထန်ထန်ရသွားတော့တယ်ဗျဟုတ်ဆွဲပြီးတော့ဒီကားအောက်ကိုဝင်သွားတာတွေ့ရပါတယ်ခင်ဗျ
ဒီကြိမ်းတွေပါဆိုရင်မြို့ပြပျောက်ကြားတိုက်ခတ်နေတာ9ကြိမ်ထက်မနည်းရှိသွားပြီလို့လည်းပြောပါတယ်နောက်ထပ်လည်းတိုက်ခတ်မှုတွေတိုးမြင့်ဖို့ပြင်ဆင်ထားတာကြောင့်စစ်ကောင်စီတပ်ဖွဲ့တွေရှိရာနေရာတွေကိုအရက်သားတွေတွာလာမှုတွေမလုပ်ကြဘူးလဲတိုက်တွန်းထားပါတယ်
ကျွန်တော်တို့ MPG တပ်ဖွဲ့အနေနဲ့ပေါ့နော်ဒီလက်နက်ခဲယံတောင်းတင်လာတာနဲ့မြန်ကျွန်တော်တို့မျိုးသိမ်းတိုက်ပွဲတွေကိုဖော်ဆောင်သွားဖို့ရှိတယ်စကမ်းတိုက်ပွဲတွေကိုဖော်ဆောင်သွားဖို့ရှိတယ်အဲဒါတို့ချိန်နေတရပေါ့နော်ချိန်နဲ့အမျှပေါ့နော်ဘယ်ချိန်မှလို့မပြောနိုင်တာတခုပဲအချိန်မီးဖြစ်သွားနိုင်တဲ့အနေအထားတခုမှာဒါကြောင့်မလို့အဲမိဘပြည်သူတွေအနေနဲ့ပေါ့နော်စေုပ်စုနဲ့ပေါ့နော်ဝေးကွာတဲ့နေရာပေါ့နော်ဒါမှမဟုတ်ကျွန်တော်တို့လောကရှောင်လွှဲလို့မရဘူးဆိုရင်တော့မှာပေါ့နော်ဒီစေုပ်စုအထိုင်ချတယ်ပေါ့နော်စကမ်းတွေစောက်ဦးတွေဒီနေရာဒီမှာအထူးသဖြင့်သွားလာခြင်းမပြုလုပ်ဖို့ကျွန်တော်တို့ဘက်ကအကြံပေးချင်တာပါ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အနေနဲ့စီးရရပေါ့နော်။တာရင်တာတဲ့ချိန်၊လက်ရင်လက်တဲ့ချိန်ပေါ့နော်။ခုတော့ခွင့်ရရရတဲ့ချိန်ကိုကျွန်တော်တို့ကတော့ဝင်လုံးပါပဲ
။မြင်းချံမျိုးအထွေထွေအုပ်ချုပ်ရေးမှုရုံးတိုက်ခတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ချက်ရရှိဖို့မန္တလေးတိုင်းအစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးသိန်းထေကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့အခမ်းအနားတစ်ခုတက်ရောက်နေတာလို့တုံ့ပြန်ပါတယ်ရှင်။